ဆီယနာတိန်ဆန့်ကျင်သူတွေအပေါ်အကြမ်းဖက်နှိမ်နင်းမှုတွေနဲ့ဆက်ဆက်တေဆုံးရသူယာနဲ့ချီရှိနေပြီးအဲ့ဒီတဲကတေဆုံးသူတချို့ရဲ့ရုပ်အလောင်းတွေကိုစစ်တပ်နဲ့ရဲကနေကင်းလူမြင်ကွင်းမှာယူဆောင်သွားခဲ့ကြတာပါဒီလောက်ရဟာဆိုရင်လူထုကြားထိတ်လန့်ကြောင်းရွံ့စေရေးအတုံးချနေတာလို့ AP နဲ့ California ဘာကလီတက္ကသိုလ်လူခွင့်ရေးစုံစမ်းစစ်ဆေးမှုဆိုင်ရာစင်တာ HRC တို့ရဲ့သုံးသပ်ချက်တွေကဖော်ပြထားပါတယ်မတ်သိန်ကြီးထိုက်ကတင်ပြမှာပါရှင
် AP သတင်းဌာနနဲ့ California ဘာကလီတက္ကသိုလ်လူခွင့်ရေးစုံစမ်းစစ်ဆေးမှုဆိုင်ရာစင်တာ HRC တို့ကTwitter မှာရေးသားဖော်ပြချက်2000ကျော်နဲ့ online ပေါ်ကရုပ်ပုံတွေကိုအခြေခံလေ့လာခဲ့တာဖြစ်ပြီးဒေတာဆိုင်ရာမီဒီယာတွေရဲ့ဖော်ပြချက်နောက်မိသားစုဝင်တွေမျက်မြင်တွေ့သူတွေကိုပါမေးမြန်းခဲ့တာပါ Devolum က California ဘာကလီတက္ကသိုလ်လူခွင့်ရေးစင်တာကဖြစ်ပါတယ်
So many people are retweeting and
လူတွေအများကြီးက Twitter မှာပြန်ပြီးရေးကြတယ်။နောက်ပြန်ပြီးတင်ကြတော့အကြောင်းအရာကိုစီစဲရတဲ့နေရာမှာတိတ်ပြီးခတ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီဗီဒီယိုကိုဘယ်ချိန်ကတင်တယ်လဲ။ဘယ်သူကတင်တယ်လဲဆိုတာကိုမူတည်ပြီးဗီဒီယိုပါအကြောင်းအရာကိုပြောကြဆိုကြတာမှလည်းအမျိုးမျိုးဖြစ်နေလို့ပါ
။အရသာလူတို့အတွင်ကြောက်ရွံ့ထိတ်လန့်ပြီးတန်တရားပွားစီရေးအတွဲလုံခြုံရေးတပ်ဖွဲ့တွေကတေဆုံးသူရုပ်အလောင်းတွေကိုအသုံးချခဲ့တယ်လို့ယူဆရတဲ့အဖြစ်အပျက်130ကျော်လောက်ရှိချောင်း AP နဲ့ HRC Lab တို့ကဖော်ထုတ်ခဲ့ပါတယ်။စစ်ကောင်စီဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီး AP ရဲ့စာပေးပို့မီးမြှင့်မှုကိုအကြောင်းမပြန်ပါဘူး။မိသားစုခွင့်ပြုချက်မရှိဘဲတည်ဆုံးသူတွေကိုလည်းရင်ခွဲစစ်ဆေးပါတယ်။ရင်ခွဲစစ်ဆေးချက်တွေမှာလည်းလက်တွေမြင်တွေ့ရတဲ့အခြေအနေတွေမှတ်တမ်းတွေနဲ့ကွဲလွဲနေပါတယ်။လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW က Richard Dicker ကအခုလိုပြောပါတယ
် What is new is
that ဘုမအဖြစ်လူမသိသူမသိညာပိုင်းမှောင်ရိပ်မှာလုပ်လို့ရှိတဲ့ဒီလိုလိုရမျိုးကိုလူမြင်ခွင့်လမ်းပေါ်မှာလုပ်နေတာကအသက်ဆန်းဖြစ်နေပါတယ
် And it is intended to create
လူချားတဲ့စိုးရင်ချောင်ချမှုတွေမြေယာမှုတွေနဲ့ထိတ်လန့်တုန်လုံးအောင်ရည်ရွယ်လှုပ်ဆောင်တာဖြစ်ပါတယ
် And if individuals were committing
ဒီရဇမှုကျူးလွန်တွေကိုပေါ်ထုတ်နိုင်မယ်ဆိုရင်ဒီလူတွေကိုလူသားတို့ပေါ်ဆန့်ကျင်ကျူးလွန်တဲ့ရဇမှုအရာဥပဒေကြောင့်ရရေးယူနိုင်ရေးဆောင်ရွက်နိုင်မယ
်။မသာပြေသွားလား
။ဟုတ်ကဲ့
။မသာပြေသွားလား
။ HRC လက်ပြဒီနေရာသုံးသက်ချက်အရာလုံခြုံရေးတပ်ဖွဲ့တွေကဒဏ်ရာရသူတွေတည်ဆုံးသူရုပ်အလောင်းတွေကိုလူယူမှုတွေရဲ့လေးပုံတစ်ပုံးကျော်ဟာရန်ကုန်မန္တလေးနဲ့ပဲခုံးမှာဖြစ်ခဲ့ပါတယ်။တမရော်နေကျင်းပတဲ့မတ်လ29ရက်နေ့မှာဒီဖြစ်ပျက်တွေအများဆုံးလူမှုကွန်ရက်ပေါ်မှာတင်ခဲ့ပါတယ်။အဲ့ဒီနေ့ကတငယ်ချင်းနှစ်ယောက်နဲ့ဆိုင်ကယ်စီးထားတဲ့ကိုကျော်မင်းလက်လေးပြစ်တက်ခံရပါတယ်။သူကဆန္ဒပြပွဲတွေမှာပါဝင်သူမဟုတ်ဘဲအလုပ်ကနေအိမ်ပြန်လာတာလို့မိသားစုက AP ကိုပြောပါတယ်။လုံခြုံရေးတပ်ဖွဲ့တွေကသူ့ကိုဖိကတ်တာကို CCTV ကင်မရာနဲ့ရိုက်ယူထားမှုမှလည်းတွေ့ရပါတယ်။ HRC Lab ကဂျူရုရုပ်ပုံတွေကိုအသုံးပြုပြီးအဖြစ်အပျက်ကိုပြန်လည်တွေ့ချက်သုံးသပ်တာမှာတဝဲမျိုးအာဇာနီလန်းကအထက်တန်းချောင်းရှိမနေ့စင်နာရီ38မိနစ်မှာဖြစ်ခဲ့တာကိုအတည်ပြုနိုင်ခဲ့ပါတယ
် So we started using satellite imagery
ဒီဗီဒီယိုတွေထဲမှာတွေ့ရတဲ့အဆောက်အုံတွေလမ်းတွေနဲ့မြေနဲ့နဲ့အတွင်းမြေကိုတွေ့တဲ့အထိအထက်တန်းချောင်းတွေရဲ့ပတ်ဝန်းကျင်တွေကိုဂျိုရုဓာတ်ပုံတွေ Google Earth Pro နဲ့ Google မြေပုံတွေကိုစပြီးသုံးခဲ့တာပ
ါလုံခြုံရေးတပ်ဖွဲ့တွေကကိုကျော်မင်းလက်ကိုပြစ်တပ်ပြီးသူ့ရဲ့အလောင်းကိုဆွဲယူသွားတာပါစစ်ကောင်စီကထုတ်တဲ့ရင်ခွဲစစ်ဆေးချက်မှာတော့ကိုကျော်မင်းလက်ဟာဆိုင်ကယ်မှောက်ပြီးဥကောင်းတရားနဲ့တည်ဆုံးတယ်လို့ဖော်ပြပါတယ်။တည်ဆုံးသူတွေကိုကောင်းကောင်းမွန်မွန်တကြိုလို့မရမယ့်အရေးစိုးရိမ်စိမ့်နဲ့တချို့မိသားစုဝင်တွေကလည်းလုံခြုံရေးတပ်ဖွဲ့တွေအလောင်းလာမယူခင်မှာအ мян တကြိုကြပါတယ်။စကိုင်းတိုင်းရွှေဘိုကအသက်73နှစ်အရွယ်ကိုထူးမြတ်ဝင်းဟာအိမ်ထဲမှာနေရင်ရင်ဘတ်ကိုကြည်ထိပ်ပြီးတည်ဆုံးကြရမှုမှာဆိုရင်လေမိသားစုကသူ့ရဲ့ရုပ်အလောင်းကိုလုံခြုံရေးတပ်ဖွဲ့တွေလာမယူနိုင်အောင်တိုးဝှက်ထားပြီးနောက်နေမှာမိသကျူခဲ့ပါတယ်ရှင်